အခုလိုပါလေ2018ခုနှစ်ကမ္ဘာဖလားခြေစစ်ပွဲစဉ်တွေကိုပါဝင်ကစားကွင်ပိတ်ခံရတော့မြန်မာဘောလုံးအဖွဲ့ချုပ်အနေနဲ့ဘာတွေဘယ်လိုဆက်လုပ်သွားဖို့ရှိပါလဲခင်ဗျာ
ကျွန်တော်2018ဘောလုံးခြေစစ်ပွဲဆိုကျွန်တော် 2010 World Cup မှာလုပ်မှာပေါ့နော်အဲ့ဒီအတွက်တော့ကျွန်တော်တို့ကလက်ရှိဒီ3ရက်အတွင်းမှာအပီးလုပ်ရမယ်ဆိုပြီးတော့ကျွန်တော် Disciplinary Committee ကလာတဲ့စာမှာပါပါတယ်ဒါကြောင့်မို့ကျွန်တော်တို့ကတော့ဒီလုပ်မယ်ဆိုတဲ့အကြောင်းတော့ကျွန်တော်တို့ချောင်းပြန်ပြီးပါပြီကျွန်တော်တို့အပီးလုပ်ပါမယ်ဆိုတော့လေအပီးလုပ်တဲ့အခါမှာရမယ်မရမယ်ဆိုတော့သူတို့ဘက်ကပဲဆုံးဖြတ်မှာဖြစ်ပါတယ်ဆိုတော့လေကျွန်တော်တို့အနေနဲ့နောက်ထပ်၄နှစ်ကြာသေးတာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ဘက်က deployment တွေလုပ်ထားတာရေနောက်ကွင်းတွေလုံခြုံရေးလုပ်ထားတာတွေရေကျွန်တော်တို့ဘက်ကနေပြီးတော့ထပ်လုပ်တင်တာတွေကျွန်တော်တို့လုပ်ပြီးလို့ရှိရင်တော့ထပ်ပြီးတော့ကျွန်တော်တို့တကယ်လို့ဒီအပီးမှာကျွန်တော်တို့မရခဲ့ရင်လည်းဆက်စူးစမ်းတော့ပါမယ
်ဒီအတနာခံစားကိုဘယ်တော့လောက်တင်ဖြစ်မလဲခင်ဗျ
ကျွန်တော်တို့အခုဒီနေ့ပဲကျွန်တော်တို့ရေးပြီးတော့စရေးနေပါပြီဥပဒေကြောင့်နားလည်တဲ့လူတွေနဲ့ဟုတ်ကဲ့ကျွန်တော်ရေးပြီးကျွန်တော်တို့ချက်ချင်းတင်ပါမယ
်ဒီရပိုက်အတွင်းတော့ဖြစ်မှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗ
ျဖိပါတောင်းထားတဲ့ရော်ကြီးငွေဆိုတာရောပေးပြီးပြီလားခင်ဗျ
ကျွန်တော်တို့ရေ30အတွင်းပေးရမှာမဟုတ်ကဲ့ကျွန်တော်တို့ပို့ပါမယ်ကျွန်တော်တို့ပေးပါမယ်ဒါကျွန်တော်တို့တကယ်ကျွန်တော်တို့ပေးရမယ်တောင်းရင်ဖြစ်ပါ
နောက်တစ်ခုကပြီးခဲ့တဲ့ဇူလိုင်လအိုမန်နဲ့ကစားခဲ့တဲ့ပွဲမှာပေါ့နော်မြန်မာဘောလုံးပြိုင်ပွဲကအင်မတန်စိမ့်မဲ့ကမ်းမဲ့အားပေးခဲ့ကြတဲ့အတွက်တော်တော်လေးကိုနိုင်ငံအတွက်သိခါကြစရာလည်းဖြစ်ခဲ့ပါတယ်အဲ့ဒီပွဲမှာတကယ်တမ်းအားကစားပွဲကြီးပြိုင်ပွဲတွေဘက်ကဆေးရီတိုင်းထွားခဲ့တာတွေဂျုံဝါပစ္စည်းတွေနဲ့ပြစ်ပေါက်ခဲ့တာတွေဟာသူတို့ဘက်မှာတာဝန်ရှိတဲ့တပိုင်းပေါ့တပိုင်းကလည်းစီကံထိန်းသိမ်းမှုအပိုင်းမှာအားနေတယ်ဆိုတော့ထောက်ပြမှုတွေလည်းရှိပါတယ်ခင်ဗျဥစ္စာစောအနေနဲ့ဘယ်လိုများတုံ့ပြန်ကြပါလဲ
မှန်ပါတယ်ကျွန်တော်တို့ကဝင်ပြီးတော့ကြည့်ရပြည်သက်ပေါ့နော်တချို့လည်းရက်စီစာထောက်ထားတာရှိတယ်တချို့ကလည်းအရင်နှဲကပေါ့လေအဲ့လိုချင်းချင်းအပိတ်တဲ့အလေးအထားရှိတယ်ပေါ့နော်အဲ့လိုကကျွန်တော်တို့ကဒီပွဲကိုလည်းကျွန်တော်တို့အနေနဲ့ကျွန်တော်တို့ရဲ့ပြည်သက်တွေကိုကျွန်တော်များအပိတ်ချည်စီနေတာနဲ့တချို့အရှိတ်ပဲပွဲကြီးနေတာကိုကျွန်တော်တို့အခမဲ့ခွင့်ပြုထားတယ်လည်းပါပါတယ်ကျွန်တော်တို့ဘက်ကလည်းနောက်လူကကွင်းနဲ့အကန်နဲ့နေရာပွဲကြီးစဉ်နဲ့ကြားထဲမှာအခုလိုမျိုးပေါ့အပိုက်တွေပါလေကာထားရလဲကျွန်တော်တို့မရှိသေးဘူးပေါ့ကျိုတင်စီမံချက်တွေတော့လုတ်ပါလေလုံချုံရေးဘက်ကလည်းအပြည့်အဝလုတ်ပြီးပါတယ်တော်တော်လေးပြေးသက်၄000လောက်နဲ့ကျွန်တော်တို့ရှိတဲ့လုံချုံရေးအင်အားနေထားနဲ့စတင်းတော့အလုံးစိုးစိုးဘွားဖြစ်တဲ့ဒီမှာကျွန်တော်တို့ထိမှုတွေခက်ခဲရှိပါတယ်တော်တော်လေးစိုးစိုးဘွားပေါ့လေ injury ဖြစ်တဲ့လူမရှိပါဘူးအဲဒီ plastic ကြောင်းဒဲမှန်ပြီးအဲ့ရနေပြီးတော့မှ plastic ဆာထိတယ် open ကကျွန်တော်တယောက်ပဲခေါင်းနည်းနည်းလေးပေါက်သွားတာပါကျန်နေတာတော့စိုးစိုးဘွားကြီးမဖြစ်ပါဘူးဒါနဲ့ပတ်သက်လို့ကျွန်တော်တို့ဆက်ပြီးတော့ပေးသက်တွေကိုငြင်းကြီးကြီးအားပေးဖို့ကျွန်တော်တို့နိုင်ငံရေးဂုဏ်သိက္ခာကိုမြှင့်တင်ပေးဖို့သူတို့အားပေးမှုနဲ့ကျွန်တော်လက်ကမ်းစာဆောင်တွေချမှတ်ကြတယ်လို့ပါတယ်။နောက်မီဒီယာကဏ္ဍကလည်းဝိုင်းဝန်းကူညီပြီးကျွန်တော်တို့အရေးယူထားတဲ့ကိစ္စတွေကိုထပ်သင်းဖော်ပြတာရယ်။အခုအရေးယူထားတဲ့ FIFA ကိစ္စတွေလည်းကျွန်တော်တို့အပြည့်အစုံတွေကိုချပြထားပါတယ
်။ရေရှည်မှာရောမြန်မာဘောလုံးပွဲကြီးပြိသက်ရဲ့အားပေးမှုအဆင့်အတန်းတိုးတက်လာနိုင်ပါမလား။ဆိုလိုတာနိုင်ငံကြီးတပ်ပြီးတပ်သားနဲ့အားပေးတဲ့အလေအထမျိုးတွေပေါ့လေ။ဘယ်လောက်ထိမွေးမြူရမလဲခင်ဗျာ
။တစားတစားပူကောင်းလာဖို့ပဲရှိပါတယ်။အစိုးရရဲ့မြင်နဲ့သွားမနေပါဘူး။ဥမာကျွန်တော်တို့တွေ့ကြုံရမန္တလေးမှာဘာတို့ခွင့်မှာလုတ်တဲ့ပွဲတွေကအရင်နဲ့စာရင်အများကြီးရင်ကျေးလာတယ်။ပုံရမှာလုတ်တဲ့ပွဲတွေအခုအများကြီးရင်ကျေးလာတယ်။အခုရန်ကုန်မှာရှိတဲ့ပွဲလည်းအခုဒီလိုမျိုးဖြစ်ပြီးတဲ့သုဝနာကွင်းထဲမှာ U18 လုတ်တဲ့အခါမှာကျွန်တော်တို့စဲရေးတိုက်ခါမှုကိုပြစ်ပေါ်ထားလို့မရှိသလောက်နှေးပါသွားပြီဆိုတာတွေကမြင်ရပါတယ်။ကျွန်တော်တို့အနေနဲ့တကယ် positive ကိုအများကြီးတွေ့ရပါတယ
်။မြန်မာအသင်းဟာလက်တလော့မှာပေါ့လေဒီအာဆီယံဒေတာတွင်းကလာအိုလိုအသင်းမျိုးကိုတောင်းအပြတ်အသက်အနိုင်ရဖို့အတော်လေးကိုအသက်အသန်ကစားနေရတဲ့အနေအထားမှာတွေ့ရပါတယ်ဆိုတော့အစိုးရချထားတဲ့ဆောင်းပုတ်လိုပေါ့လေမြန်မာအားကစားကဘာကိုလွှမ်းရမယ်ဆိုတာဘယ်တော့လောက်ဖြစ်လာမလဲခင်ဗျအ
ားကစားတစ်ခုကကျွန်တော်ထင်တယ်ဟိုအချင်းတူတင်းလို့လို့မရပါဘူးတကယ်ကိုကျွန်တော်တို့ grass root ကနေပြီးတော့မှနီးစနစ်တကျလေ့ကျင့်တာရောသင်ကြားတာရောရှင်းပြတာရောကိုလုပ်ပြီးတော့မှနိုင်ငံတကာမှာကိုယ့်ရဲ့ပြိုင်ဘက်တွေကိုလည်းအမြဲတမ်းသုံးသပ်ပြီးတော့ပြင်ဆင်သွားတာမှကျွန်တော်တို့တိုင်အောင်ကြမှာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ ASEAN မှာကျွန်တော်တို့လက်ရှိပြိုင်နေတဲ့10နိုင်ငံပေါ့လေအာရှမှာဆိုရင်46နိုင်ငံလောက်ရှိတာပေါ့ဒီထဲမှာကျွန်တော်တို့အနေနဲ့တို့နဲ့တန်းတူရှင်ပြိုင်နိုင်ဖို့ဆိုတာကတော့ကျွန်တော်တို့အများကြီးပြင်ဆင်ရမယ့်ပိုင်းတွေရှိပါတယ်တကယ်လက်ရှိကြကြပြင်ဆင်မှုတွေမလုပ်ဘဲနဲ့မဖြစ်နိုင်ပါဘူ
းပြည်တွင်းမှာကလပ်အသင်းတွေပေါ်လာပြီးတဲ့နောက်ပိုင်းမှာလည်းဒီအာကစားကဏ္ဍထူးခြားခြားပဋိသသာတိုးတက်လာတာမျိုးကမမြင်ရသေးပါဘူးခင်ဗျာအဲ့ဒါဘာကြောင့်ပါလဲခင်ဗျာ
ဒီနှစ်နှစ်လောက်ပေါ့နော်2009ကျွန်တော်တို့အနေနဲ့နိုဝင်ဘာဒီဇင်ဘာစလိုက်တဲ့ဟာနဲ့နှစ်နှစ်နဲ့တော့ကျွန်တော်တို့ကတော့ချက်ချင်းရှူလိုက်ရမယ်ဆိုတာမဖြစ်နိုင်ပါဘူးကျွန်တော်စနစ်တစ်ခုပေါ့ပြောင်းတင်နေတာပါကျွန်တော်စနစ်တစ်ခုပြောင်းတင်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကမ္ဘာလုံးမှာရှိတဲ့တကယ့်နိုင်ငံကြီးတွေကဒီ club competition ဆိုတာလည်းရှိနေပြီလေကိုယ်နိုင်ငံမှာလည်းရှိတင်နေအထင်လို့ရှိဖို့ရှိရမယ်ဆိုတဲ့ဟာကိုလည်းကမ္ဘာဘောလုံးကကြိုအားကြံပြပါလေဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့လှုပ်ထားပါဒီလိုမျိုး club competition တစ်ခုလှုပ်ထားနေတော့နောက်နေ့တော့ရွှေစည်းတန်းပြီးတော့မရနိုင်ပါဘူးကျွန်တော်တို့အချိန်ယူရမှာပါအချိန်ကပညာတွေပြီးတော့မှဆင်ပြီးတစ်ဆင့်ပေါ့လေလှုပ်တင်တဲ့ဟာတို့တန်းလိုက်လှုပ်သွားရင်းနဲ့နောက်ဆုံးကျွန်တော်မြန်မာနဲ့ပန်းနဲ့ရောက်မှာပါ
နောက်တစ်ခုကအာကစားသမားတွေဘက်ကအာကစားစိတ်တယ်လို့ပြောရမယ်ထင်တယ်အင်ရှင်ကွဲမှတောင်မှအနီကက်ပြပြပြီးတော့အထုတ်ခံနေရတာလေခဏခဏတွေ့နေရပါတယ်တစ်ဖက်ကခက်ညံ့ညံ့ကစားနေတဲ့အသင်းမျိုးနဲ့ကစားတာတောင်မှဒီတက်ရင်ချင်းမြန်မာအသင်းဘက်ကမကစားနိုင်ဘူးဖြစ်တော့ကဒီတစ်ဖက်လူကိုအနာတရားဖြစ်အောင်လုပ်ပြီးမှပေါ့လေအနိုင်ယူတာမျိုးရှောင်ကျင်ဖို့စသဖြင့်ပေါ့လေဒီလိုစီကံမျိုးတွေအာကစားစိတ်တဲ့မျိုးတွေပညာပေးတဲ့အပိုင်းမှာရောဘယ်လိုတွေများရှိပါလဲခင်ဗျ
ကျွန်တော်တို့က loss of the game ပေါ့နော်အခုကလေးတွေကိုတင်ပေးတယ်ကျွန်တော်တို့အနေနဲ့ဒီဥပဒေကြောင်းပေါ့ ပေါ့နော်ဒီ referee accessory referee တွေနဲ့ကျွန်တော်တို့လမ်းကြောင်းချပေးတယ်အခုဒီကလေးကိုမန်တာလေးပိုင်းနဲ့ဓာတ်ရက်ပို့ပြီးတော့ကောင်းအောင်ကျွန်တော်တို့လုပ်ပေးတယ်အခုနီးရဆိုတာလည်းဓာတ်ရိုက်နေမဟုတ်ပါဘူးနှစ်ဝါတနီးပါဖောင်းနာကဖြစ်တော့မှကျွန်တော်တို့နီးရဟာမျိုးပေါ့နော်ကျွန်တော်တို့အသိမှမဟုတ်ပါဘူးဂျပန်လိုနိုင်ငံနဲ့တခြားနိုင်ငံကြီးတွေမှာလည်းတစ်ခါတလေ6ယောက်ကျန်9ယောက်ကျန်တဲ့ကစားတဲ့ဟာတွေရှိပါတယ်ဒါကကျွန်တော်တို့အနေနဲ့အခုတော့အများကြီးတိုးတက်လာတယ်လို့ပြောလို့ရပါတယ်သို့တော်လည်းဓာတ်ရက်ပို့ပြီးတော့လော့ဆော့သကင်းကိုနားလည်အောင်စီကဥပဒေသားတွေကိုဓာတ်ရက်ပို့ပြီးတော့တည်လာအောင်ကစားဖို့ကျွန်တော်တို့ကြိုးစားပါ
ဦးဥစ္စာကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
လေးစားပါတယ်ခင်ဗျာဟုတ်ကဲ့